မနက်ကရဲ့တရားစီရင်စနစ်တင်းဆောင်ရိုင်နေနေတဲ့အခြေအနေကိုရောက်နေတာကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဝန်ခံပြောဆိုလိုက်ပြီးတော့တသက်လုံးမှာမကြဘူးတဲ့တရားရုံးဆုံးဖြတ်ချက်တွေကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မှတ်ဖို့အတွက်အစဉ်စဉ်တာဝန်ယူမှုနဲ့တာဝန်ခံမှုလှုပ်ဆောင်သွားကြဖို့ညွှန်ကြားလိုက်ပါတယ်။ဘကိုးနဲ့ရန်ကုန်တိုင်းကအစိုးရတာဝန်ရှိသူတွေနဲ့တွေ့ရောက်တွေ့
ူလိုင်28ရက်နေ့ကပဲခူးတိုင်းကိုတွားရောက်ပြီးပဲခူးတိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်တရားရေးဌာနနဲ့ဌာနဆိုင်ရာအရာရှိတွေကိုပဲခူးမြို့တော်ခမ်းမမှာတွေ့ဆုံခဲ့တာပါ။အဲလိုတွေ့ဆုံချင်းမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာတိမ်းဆောင်ပြိုလဲနေတဲ့အနေအထားမှာရှိပြီးဒါကိုပြန်လည်တက်မှတ်ရေးလှုပ်ဆောင်သွားကြဖို့သမရဦးဝင်းမြင့်ကညွှန်ကြားသွားပါတယ
်။အမှုများကိုမလိုအပ်ဘဲနဲ့မကြံ့ကြစီလိုပါဘူး။မှန်မှန်နဲ့ညံ့ညံ့နဲ့ဖြစ်စီခြင်းပါလေ။မလိုအပ်ဘဲနဲ့ကြံ့ကြနေတာတွေကျွန်တော်တို့တွေ့နေကြားသိနေရပါလေ။ဒါလည်းဆိုတော့ကျွန်တော်လည်းတရားလူတော်ရှိနေလောကလာခဲ့တာပါ။တချို့သွေးဆူနေတယ်၊လူတွေစိတ်ဝင်စားနေတယ်။အဲ့ဒီလိုအမှုမျိုးဆိုလို့ရှိရင်ကိုယ်လိုရင်းတဲ့အခြေထုတ်ဖို့အတွက်အချိန်ဆွဲပြီးတော့လူတွေနားဝေးတော့လူတွေတွေးအေးတော့တရားရုံးရဲ့ဥပဒေအရာရှိတွေရဲ့ရှင်းနေတွေရဲ့ပေါင်းပြီးတော့ကြံဆောင်ရပါတယ်။ဒါမဖြစ်တဲ့မှာအမှုကိုမှန်မှန်နဲ့မြန်မြန်နဲ့ဖြစ်စီခြင်းပါ
။တရားစီရင်ရေးနဲ့ပတ်သက်လို့အလားတူဝေဖန်ထောက်ပြမှုမျိုးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်နဲ့အခြားတာဝန်ရှိသူတွေကိုတွေ့ဆုံချိန်မှာလည်းထည့်သွင်းပြောကြားခဲ့ပါတယ်။သမရဦးဝင်းမြင့်ရဲ့အခုလိုတိုက်တွန်းပြောဆိုမှုဟာသူသမရဖြစ်လာပြီးလေးလတာကာလအတွင်းတရားစီရင်ရေးစနစ်နဲ့ပတ်သက်လို့ပထမအဆင့်ပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့သုံးသပ်သူကတော့ HRC အာရှလူအခွင့်အရေးကော်မရှင်ကလူအခွင့်အရေးရှေ့နေဦးမင်းလွင်ဦးဖြစ်ပါတယ်
။အဲ့တော့တရားစီရင်မှန်တဲ့ညီပြူတာလောက်တင်ပြဖြစ်နေတယ်ဆိုတဲ့ဒီစက်ဒီမှာအဓိကတာဝန်ရှိတဲ့သူတွေကိုယ်တိုင်ကိုကစက်စက်မှန်မှန်နဲ့ပြည်ပြောင်းလဲဖို့အတွက်ဒီမြန်ထန်တဲ့တတိပေးသွားတယ်လို့ကျွန်တော်ဒီမြင်ယူဆပါတယ်။ဒီလူများစိတ်ဝင်စားနေတဲ့ဒီရတာသတင်းတော်မြောက်အဖန်ခံရတဲ့ကိစ္စအခုကိုနေလူမျိုးမှုမှာလည်းအခုချိန်ထိအမိန့်မချနိုင်သေးတာတွေရတယ်။တရားစီရင်ရေးစနစ်ကအချိန်ကြာလေအမှန်တရားပြောက်လေဆိုတာဘက်ကိုဥပိသွားနိုင်တယ်။နောက်ပြီးတော့တခါဒီကလေးရပိုင်းတွင်ပါပဲ။သေုပ်ဆောင်အောင်ရွှေရဲ့ဒုစရမူနဲ့ဤတန်ကြနေတဲ့ကိစ္စရတယ်မှာအမှုကြီးရုပ်ပိတ်ဝင်ပြလိုက်တဲ့ကိစ္စဒါဒီကတရားစီရင်မှန်တယ်ကိုလည်းအဓိကမိမောင်းထုတ်ပြတဲ့လုံးဝမဖြစ်သင့်တဲ့ကိစ္စရတယ်ဖြစ်နေတယ်
။သူကိုယ်တိုင်ကတရားလွှတ်တော်ရှိနေတူဖြစ်တဲ့သမရဦးဝင်းမြကလက်ရှိတရားစီရင်ရေးမှာမဖြစ်သင့်တဲ့ဆုံးဖြတ်ချက်တွေမြင်တွေ့နေရကြောင်းပြောဆိုပါတယ်။
ကျွန်တော်တို့ဘဝမှာတစ်သက်လုံးဝမကြားတဲ့တရားရုံးအမှုတွေလည်းရှားနေတာ။ဒါတွေကလုံးဝမဖြစ်ဘူး။အမှုလိုက်ခဲ့တာလည်းကောင်းမနေဘူးဒီရတော့အမေတို့ခန့်ကြပါဘူးဒါရက်တော့လေးရက်ပါမှာဆိုရက်ကကျတော့ကျွန်တော်တို့ကဖြစ်ဖြစ်နေတာဥရင်းနဲ့အညီပဲဖြစ်ဖြစ်ယူလို့ဆက်တော့ရောဥရင်းနဲ့ဒီပဲဖြစ်တာအားလုံးဘုသူ့ကိုပဲဖြစ်ဖြစ်ဘလိုက်မှုကြီးနဲ့တရားစီရင်ရှိဖို့ဆိုလို့ရင်လက်ရှိတရားစီရင်တဲ့ပတ်သက်တဲ့ပြည်သေးဥရင်းလေးပြောင်းတရားစီရင်ဥရင်းလေးပြည်မှုဆိုင်ရာချိန်ဖို့အလားရောက်နေပေါ်ကျော်တရားမရှိလို့တက်တဲ့ရုပ်တွေစတဲ့ဒီအဲဒီလိုဥပဒေနဲ့အညီပဲအုပ်ချုပ်ဖြစ်တရားစီရင်ရေးတယ
်ဘယ်လိုအမှုမျိုးဆိုတာကိုသမရဦးဝင်းမြင့်ကအတိအကျရည်ညွှန်းပြောဆိုတာမရှိပေမဲ့ဟာတာတရုတ်ဆောင်အောင်ရဲထွေတည်ဆုံးခဲ့မှုမှာတရားခံအဖြစ်ဖမ်းဆီးတရားညင်ဆိုင်နေရသူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲပြန်လွှတ်ပေးလိုက်တာကြောင့်ဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ပြစ်မှုဆိုင်ရာအမှုတွေမှာနိုင်ငံတော်ကသာတရားလိုဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ်
။ပြည်ဥဆောင်အောင်ရေးသွေးရဲ့ကိစ္စမှာဆိုလို့ရှိရင်လည်းပြည်မှုဆိုင်ရာအမှုတိုင်းမှာနိုင်ငံတော်ကတရားလိုဖြစ်တယ်။အဲတော့နိနာစုကိုယ်တိုင်ကကြည်ကျင်နေဆိုရင်တော့မှကိုယ့်ရဲ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ကြောက်ရွံ့အကြမ်းတရားရေးအတွက်အနောက်ဆက်ဖြစ်စီလောက်တဲ့အမှုမျိုးဆိုလို့ရှိရင်ဒီအေးခွင့်ပေးလို့ကမရဘူး။ဒါနိုင်ငံတော်မှာတာဝန်ရှိ။အဲတော့ဒီလိုမျိုးအမှုရုပ်သိမ်းပြီးတော့ဥရင်းရာကြီးကတွန်းလိုက်တယ်ဆိုတဲ့ကိစ္စရကမဖြစ်တဲ့ကိစ္စရအခုစိုးစိုးဝါးဝါးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ
်။တရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအဆင့်အဆင့်လှုပ်သွားကြဖို့သမရဦးဝင်းမြင့်ကတိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်တာမျိုးမရှိရင်ဘယ်လိုအရေးယူဆောင်ရွက်မလဲဆိုတဲ့နည်းလမ်းကိုတော့အတိအကျပြောဆိုသွားတာမျိုးမရှိပါဘူးခင်ဗျာ။